တော့ကြဆင်းစီတဲ့ Statin C O S U အနွယ် Cluster C ထုတ်လုပ်သူတွေရဲ့စမ်းသပ်လေ့လာချက်တစ်ခုအရ Statin C တွေဟာနှလုံးရုတ်တရက်ရပ်တန့်တာမျိုးတွေလေဖြတ်တာမျိုးတွေဖြစ်နိုင်ခြေကိုနှေးပါလာစေဖို့အထောက်အကူဖြစ်စေတယ်လို့စိတ်ပညာရှင်တွေကပြောပါတယ်။ဒီလေ့လာချက်အသေးအရ Cholesterol ရှိမှုပုံမှန်ဒါမှမဟုတ်လို့ရှင်နှေးပါတဲ့လူတွေမှာတော့ဒီလို Cholesterol ကိုကြဆင်းစီတဲ့ Statin C တွေစားခြင်းအဖြစ်အကျိုးများစေတယ်ဆိုတာကိုတွေ့ရပါတယ်။ဒီစစ်စားခြင်းအဖြစ်သွေးပြန်ကြောတွေထိခိုက်ပျက်စီးမှုတွေရောင်ရမ်းမှုတွေနှေးပါသွားစေတယ်လို့သွေးစစ်ချက်တွေမှာဖော်ပြပါတယ်။ကမ္ဘာမှာခမန်းကြီးလူဦးရေ25တန်းလောက်ဟာကိုလက်စထရောထိန်းထားနိုင်မှုအတွက် statin C တွေကိုသုံးဆွဲနေကြပါတယ်။ဒါကြောင့်လည်းပဲဒီ statin C တွေဟာကမ္ဘာမှာအယောင်ရဆုံးစီးတမျိုးဖြစ်ပြီးတော့တစ်နှစ်တစ်နှစ်ကိုအနည်းဆုံးဒေါ်လာ22ဘီလီယံဘိုးလောက်ကိုအယောင်ရှိပါတယ်။ statin C အကြောင်းဟာကြီးကျယ်တဲ့စီးပွားရေးလုပ်ငန်းတက်တက်တင်မဟုတ်တော့ဘဲနဲ့တကယ့်ကိုကြီးမားတဲ့သတင်းတရားပါအခုဖြစ်လာတယ်လို့ပြောရမှာပါလူတွေမှာသွေးပြန်ကြောတွေအတွင်းသွေးကြောပိတ်ဆို့မှုတွေကိုဖယ်ရှားဖို့နဲ့နှလုံးရုတ်တရက်ရပ်တန့်တာတွေလေဖြတ်တာတွေဖြစ်နိုင်ခြေကိုလျော့ပါသွားစေဖို့ကိုလက်စထရောများတဲ့လူနာတွေကိုဆရာဝန်တွေကဒီ statin C တွေတိုက်ကျွေးလေ့ရှိပါတယ်ဒါပေမဲ့လည်းဒီဆွေးတွေဟာအခုလိုမျိုးကိုလက်စထရောများနေတဲ့လူနာတွေအတွက်တင်မဟုတ်ဘဲနဲ့ခန္ဓာကိုယ်သွေးထဲမှာကိုလက်စထရောပါဝင်မှုပုံမှန်ရှိပြီးတော့သွေးကြောတွေရောင်ရမ်းထိခိုက်မှုလက္ခဏာရှိတဲ့လူပေါင်း32တန်းအတွက်လည်းနှလုံးရောဂါနဲ့ပတ်သက်လို့ဖြစ်နိုင်ခြေတွေလျော့ပါသွားစေတာမျိုးအကျိုးဖြစ်စေတယ်လို့ဒီလေးလာချက်အစ်စ်မှာတွေ့လဲရပါတယ်။ဒီလေးလာချက်အစ်စ်အတွက် Cryster C Company ကနေပြီးတော့ရံငွေထောက်ပံ့ခဲ့ပြီးဒီစမ်းသပ်ချက်ကို Jupiter လေးလာမှုလို့အမည်တပ်ထားပါတယ်။အသက်50အရွယ်အမျိုးသားနဲ့အမျိုးသမီးစုစုပေါင်း 18,000 နီးပါးကိုဒီစမ်းသပ်မှုမှာလေ့လာပါတယ်။20မီလီဂရမ်ပါတဲ့ Cryster C ကိုနေ့စဉ်သုံးဆွဲတဲ့သူတွေဟာကိုလက်စထရောပြဿနာမရှိသေးပေမဲ့လို့ CRP ပရိုတင်းများတဲ့သူတွေနဲ့ရှင်းလိုက်ရင်တော့နှလုံးသွေးကြောနဲ့ဆက်ဆက်တဲ့နှလုံးရောဂါတွေဖြစ်နိုင်ခြေ44ရာခိုင်နှုန်းနှေးပါသွားတယ်လို့ဆိုထားပါတယ်။အသေးကနေပြီးတော့ထုတ်ပေးတဲ့ CRP ဆိုတဲ့ဒီပရိုတင်းတစ်မျိုးဟာသွေးကြောတွေရောင်ရမ်းစေတာထိခိုက်ပျက်စီးစေတာတွေမှာအဓိကကျပြီးတော့သွေးပြန်ကြောတွေအတွင်းသွေးကြောပိတ်ဆို့မှုတွေဖြစ်လာနိုင်ခြေရှိတဲ့ဇီဝပစ္စည်းတစ်မျိုးလည်းဖြစ်ပါတယ်။သွေးပြန်ကြောတွေရောင်ရမ်းနေတဲ့အချိန်မျိုးတွေမှာခန္ဓာကိုယ်ထဲမှာအခုလိုမျိုး CRP ပရိုတင်းတွေကိုများနေတာတွေ့ရတတ်ပါတယ်။ Cryster သုံးဆွဲတဲ့လူနာတွေဟာနှလုံးကြောင့်မလို့သေဆုံးမှု20ရာခိုင်နှုန်းလျော့နည်းသွားစေပြီးတော့နှလုံးရုတ်တရက်ရပ်တန့်တာမျိုးတွေကိုရာနှုန်းတစ်ဝက်ကျော်နဲ့လေဖြတ်တာမျိုးတွေကိုတစ်ဝက်နီးပါးဖြစ်နိုင်ခြေနည်းသွားစေတဲ့ဆိုတာတွေကိုဒီလေ့လာတဲ့သုတေသီတွေကတွေ့ရှိပါတယ်။ဒါကြောင့်လည်းပဲ Cholesterol ပါဝင်မှုနှုန်းကျဆင်းစေတဲ့ဒီ statin C တွေကိုပိုပြီးတော့ယုံကြည်စိတ်ချစွာနဲ့ကာကွယ်ဆေးဝါးတစ်ခုလိုမျိုးအခုမြင်လာရပါပြီလို့ Washington DC Georgetown တက္ကသိုလ်နှလုံးရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာ David Barb ကအခုလိုပြောပါရယ်နှလုံးရောဂါတွေနဲ့ပတ်သက်လို့ရှိရင်ယောဂါရဲ့ကနဦးအဆင့်ကိုဘယ်လိုကင်တွယ်ကုသမလဲဆိုတာကိုအဓိကထားဖို့ကျွန်တော်ကြိုးစားနေကြတာပါနှလုံးခုန်ရုတ်တရက်ရပ်တန့်တာမျိုးဒါမှမဟုတ်ဒီကနေပြီးတော့သေဆုံးတာမျိုးဒါမှမဟုတ်လို့ရှိရင်နှလုံးသွေးပြန်ကြောမှာသွေးကြောပိတ်ဆို့မှုကိုဖယ်ရှားဖို့ခွဲစိတ်ကုသမယ့်အခြေအနေဒါမှမဟုတ်သွေးကြောတွေကိုလမ်းကြောင်းပြောင်းအောင်ခွဲစိတ်ကုသမှုလုပ်ရတဲ့အခြေအနေဒါမျိုးတွေလူတွေမကြုံနိုင်ခင်မှာကိုဒီဖြစ်လာနိုင်ခြေရှိတာတွေကိုဘယ်လိုမျိုးကြိုတင်ကုသမလဲဆိုတာကိုအဖြေထုတ်နိုင်ဖို့ပါလို့ဒေါက်တာဘောလ်ကပြောသွားတာပါအခုလေ့လာချက်အရဆိုရင်တော့ကိုလက်စထရောပါဝင်မှုပုံမှန်ရှိပြီမဲ့လို့အသေးကထုတ်တဲ့ CRP ပရိုတင်းဓာတ်မြင့်သူတွေဖို့ဒီ statin C သုံးဆွဲခြင်းအဖြစ်နှလုံးခုန်ရုတ်တရက်ရပ်တန့်တာမျိုးဖြစ်နိုင်ခြေ54ရာခိုင်နှုန်းအထိကိုနည်းသွားစေတယ်ဆိုတာကိုတွေ့ခဲ့ရပါတယ်ဒီလေလာခြင်းနဲ့ပတ်သက်လို့ Cryster C Company ကရံငွေထောက်ပံ့ပေးခဲ့တယ်ဆိုပေမဲ့လေလာမှုတွေကိုလွတ်လပ်စွာသူတည်သူတွေအနေနဲ့ဆောင်နိုင်ခဲ့ပါတယ်။ Cryster C ဟာဈေးကွက်ထဲမှာရှိတဲ့ Statin C တွေထဲမှာနောက်ပိုင်းပေါ်လာတဲ့ဈေးသေးလို့ဆိုရမှာပါ။ဒါအပြင်ဈေးနှုန်းကြီးမြတ်တဲ့ဈေးမျိုးစားတွေတဲကဈေးအကြီးဆုံးဈေးတစ်မျိုးပါ။အခုဒီဈေးကြောင့်ရတဲ့အကျိုးအာနိသင်ရလဒ်တွေနဲ့အတူပဲတစ်ဖက်ကတော့ဒီဈေးရဲ့ကုန်ကျစရိတ်နောက်ဆေးကြောင့်ဘေးထွက်အန္တရာယ်ရှိနိုင်ချေဟာလေလူနာတွေအတွက်ရှိလာနိုင်တယ်လို့ဒေါက်တာဘောလ်ကပြောပါတယ်။အခြားဘေးဥပါကင်းတဲ့ဆေးဝါးဆိုတာမရှိပါဘူးဗျာ။အတော်လေးကိုစွန့်ထက်ပြီးတော့လက်ခံနိုင်စရာဆေးမျိုးတွေတော့မှဒီဆေးကြောင့်အခြားဘေးဥပါဖြစ်စေတာမျိုးဆေးကြောင့်မလို့ငွေကုန်ကြေးကျခံရတာမျိုးတွေတော့ရှိလာမှာပါလို့ပြောသွားတာပါ။တကယ်ကတော့ဒီ statin C တွေဟာအသေးကိုထိခိုက်နိုင်ချေဘေးဥပါရှိပါတယ်။အချို့စမ်းသပ်လေ့လာချက်မှာဆိုရင်တော့ statin C တွေကြောင့်ဆီးချိုရောဂါဖြစ်လာနိုင်ချေအနည်းငယ်များလာတာလည်းတွေ့ရပါတယ်။ဒါကြောင့်လည်းအခုလေးလာချက်အစ်စ်အရာကိုလက်စထရောပုံမှန်ရှိနေပေမဲ့လို့လူတိုင်းဟာ statin C တွေတောက်သုံးသင့်တယ်လို့တော့မဆိုလိုပါဘူးလို့ဒေါက်တာဘော့ကပြောပါတယ်ကိုလက်စထရောပုံမှန်ရှိပေမဲ့လို့သွေးကြောတွေရောင်ရမ်းထိခိုက်တာမျိုးရှိသူတွေအတွက်သုံးဆွဲသင့်တယ်လို့ပဲအကြံပြုတာပါဒါကြောင့်လည်းအခုနောက်ပိုင်းပုံမှန်ဆေးစစ်ဆေးမှုတွေမှာ CRP protein ပါဝင်မှုကိုတိုင်းတာတဲ့ တိကျသွေးစစ်မှုတွေလုပ်ဖို့လဲလိုမယ်လို့ဆရာဝန်အတော်များများကအကြံပြုတိုက်တွန်းလာကြတဲ့အကြောင်းဒေါက်တာပေါ့ကပြောပြပါရယ်အခုဒီသုတေသနပြုချက်စာတမ်းနဲ့တွေ့ရှိချက်ကိုနိုဝင်ဘာလ9ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးအော်လန်ပြည်နယ်မှာပြုလုပ်သွားတဲ့အမေရိကန်နှလုံးရောဂါဆိုင်ရာဖွဲ့စည်းကြီးရဲ့နှစ်ပတ်လည်စီဝေးကြီးမှာဒီသုတေသီတွေကတင်ပြဆွေးနွေးသွားကြတာဖြစ်ပြီးတော့ VOA သတင်းတောက်မလင်ဒါစမစ်ကသတင်းရေးသားပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ